ကျောင်းနိုင်ငံမှာအဓိကပြန့်နှံ့ကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်အရေးနဲ့ပတ်သက်တဲ့သတင်းမှားတွေကြောင့်လူမှုကြာထိတ်လန့်ကြောက်ရွံ့မှုတွေဖြစ်စေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့အကြီးအကဲ Tedros Adhanom Ghebreyesus ကဆွစ်ဇာလန်နိုင်ငံဂျီနီဗာမှာလုပ်တဲ့စနေနေ့ကနေ့စဉ်သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ
် To fight the flood of misinformation we're building a band of truth tellers that disperse fact
သတင်းချက်လက်မှားတွေကိုခြေဖြတ်နိုင်မှုအတွက်အချက်လက်တွေနဲ့လှုပ်ကြံပြောနေတာတွေကိုကွဲပြားသွားစေမယ်မှန်ကန်တဲ့သတင်းစကားတွေကိုပြောမဲ့သူတွေကိုစုစည်းနေပါတယ်လို့ပြောသွားတာပါဒါကြောင့်လဲလူမှုကွန်ရက်မီဒီယာအများအပြားနဲ့ဆက်သွယ်ဆောင်ရွက်နေရတဲ့အကြောင်းရင်းတစ်ရပ်ဖြစ်ကြောင်းလဲ WHO အကြီးအကဲကရှင်းလင်းသွားပါတယ်လူမှုကွန်ရက်မီဒီယာတွေဖြစ်တဲ့ Instagram နဲ့ YouTube တို့ကကြီးစုသူအများအပြားရှိနေတဲ့လူမှုကွန်ရက်ကမှာကြောကြားသူတွေနဲ့လဲ WHO ကဆက်သွယ်ပြီးကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့သတင်းမှန်တွေဖြန့်ဝေပေးဖို့ပန်ကြားထားပါတယ်ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုတိုက်ဖျက်ရေးအတွက်ငွေကြေးထည့်ဝင်ချသူတွေကိုကျေးဇူးတင်ရှိကြောင်းဒါပေမဲ့လည်းရန်ပုံငွေမလုံလောက်သေးတာကြောင့်ထပ်မံထည့်ဝင်ချဖို့လည်းတိုက်တွန်းသွားပါတယ်တရုတ်ရဲ့လေလာတွေးရှိချက်အစ်တတခုအရဆေးရုံတွေမှာယောဂပြန့်နှံ့ကူးစက်မှုတွေရှိနေရတာဟာဆိုရင်စင်ပွားတက်ရောက်မှုအန္တရာယ်ရှိတယ်လို့လဲ WHO ရဲ့အရေးပေါ်အစီအစဉ်အကောင့်ထက်ဖို့ရေးဆိုင်ရာအကြီးအကဲဒေါက်တာမာရီယာဘန်ခတ်ခော့ပ်ကပြောပါတယ်ဒါပေမဲ့လည်းပြီးခဲ့တဲ့ရက်နေ့ငယ်အတွင်းအစ်တကူးစက်ခရမှုယောနယ်လာပေမဲ့လို့လဲကျေနပ်အားရစရာတော့မရှိသေးဘူးလို့ကြွန့်ကျင်သူတွေကသတိပေးထားပါတယ်